စ်တပ်ကဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းခဲ့ပြီးတဲ့နောက်မှာနိုင်ငံတော်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်တပ်ကဖြိုခွဲဖမ်းဆီးခဲ့တဲ့အထက်အသက်မပြည့်သေးတဲ့ကလေးငယ်တွေပါဝင်နေပါတယ်။ဖမ်းဆီးခံရတဲ့အသက်မပြည့်သေးတဲ့ကလေးငယ်မြန်မာတိုင်းနိုင်ငံလုံးမှာယာကနန်းရှိနေပြီးကလေးငယ်ဆိုင်ရာဥပဒေအခွင့်အရေးတွေကိုဆုံးရှုံးနေတယ်လို့ကလေးတွေအရေးလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတဦးကအခုလိုပြောပါတယ
်။ဥပဒေအခွင့်အရေးဆုံးရှုံးတာစဖမ်းခဲ့တဲ့ဆုံးရှုံးတယ်လို့ကျွန်တော်ပြောရမှာလို့ဖြစ်တယ်။အော်ဘာဖြစ်လို့လဲဆိုကလေးတို့ဖမ်းတဲ့အခါကျရင်လက်ထိတ်မခတ်ရအောင်ပြင်မမဆိုင်နိုင်ရအောင်နောက်ပြင်ဘာကြောင့်သူတို့ဖမ်းလဲဆိုတော့ရှင်းပြမှာကလေးသူငယ်ခွင့်ဉာဏ်ဆိုင်ဟုတ်ပြီ2019မှာအသိဉာဏ်ရှိပြီးသားကိစ္စရဲကဘယ်လိုဖမ်းရမလဲဆိုတော့ပါတယ်ပြင်ခါရရင်အဲ့မှာလည်းစဖမ်းတဲ့ကလေးကလေးတွေကဟိုဟာနှိမ့်ဆက်ပြီးတော့ညှဉ်းပန်းခံရတာကလေးတွေကတော့ထုတ်ထောင်းခံရတယ်ဟာညှဉ်းညုံးဆုံးနော်အဲ့ဒါစဖမ်းကလေးကပြင်ခါကျရင်တော့အသက်စီစီရမယ်ရောက်တာနဲ့သူကအသက်စီစီရမယ်ရဲရဲအနေနဲ့စားစံနဲ့ကိုသူကကလေးတွေနဲ့ပတ်သက်တဲ့စားစံနဲ့စီစီရမယ်ရရှိတဲ့ဆန်နေမိသားတွေကိုကျွန်တော်တို့ပြန်ပြီးတော့မေးမြန်းရမယ်။ပြီးအញ្ញံဆုံးသူကဖြစ်နေတဲ့မိသားတွေကိုចောင်းကြရမယ်။ဟိုထဲသူတွေမိသားတွေရှင်မျိုးတွေကိုចောင်းကြရမယ်ချက်ချင်း။ဘယ်သူမှချက်ချင်းចောင်းမကြအောင်ဦးလက်ရှိရဲ့ကျင်းနေရ။ဟိုမိသားစုကိုသိပေးရမယ်။သူခန်းနဲ့ဖမ်းခဲ့ရင်တော့မိသားစုချက်ချင်းသိပေးရမယ်ကိစ္စ။မိသားစုတွေကသိမပေးတဲ့ဒီမိသားစုကနောက်ဆုံးစမ်းအောင်ပြန်လာရှာအောင်မသိ။အဲ့ဒါနံပါတ်2။နံပါတ်3ကဆောင်းရုံကိုကျွန်တော်ကတရားရုံးအញ្ញံဆုံးတင်ပို့ရမယ်ပြောတယ်။တချို့ကလည်းတရားရုံးကိုမတင်ပြို့ရလို့ပြောတော့ညာလေ။ဥမာဒီရဲစခန်းမှာချက်ကန်ခွင့်မရှိဘူး။အကျဉ်းထောင်မှာချက်ကန်ခွင့်လုံးဝမရှိဘူး။ဥပဒေကြောင်းရရဲစခန်းနဲ့အခြေတော်မှာမိသည့်အကြောင်းလေးများချုပ်ခွင့်ပေးလို့မရအောင်ချုပ်ခွင့်လည်းမရှိပေးလို့မရအောင်ဒါနဲ့ရဲစခန်းမှာအများကြီးနဲ့ကလေးတွေကဒီတစ်ခါကအခြေတော်မှာချုပ်ခွင့်မရှိဘူးဒါတွေကအခွင့်ထိမ့်သိမ့်ဒီမှာထိမ့်သိမ့်မှာရတယ်လူမျိုးတွေဝင်ကြီးတဲ့နာကဟိုတင်းနေကြောင်းမရမယ်ညီပါးကြီးပြန်အဲ့လိုရမယ်တုံးဝင်ရိုင်းဆော့ဆော့ကြီးကတခုခုမှထားလို့ရမယ်ဆိုတော့ညီလေးတွေရှင်းသွားအောင်မှာဟိုကလည်းမျိုးတွေကရှင်းသုံးတာငဲနေတော့အဲ့ဒါအများအဲ့အိမ်မှာနေတခုနောက်တော့တရားရင်ဆိုင်တယ်အများဆုံးကလေးမှုတွေအများဆုံးဆက်ဆီးပေးရမှာအစိုးရရဲ့ကလေးမှုအများဆုံးမဆက်ဆီးပေးတဲ့ပုံမှန်တရားစီရင်ပုံစံတိုင်းနဲ့စီဟိုဟာဆက်ဆီးနေတယ်
။စစ်ကောင်စီတပ်တွေဖမ်းဆီးခဲ့သူတွေကအသက်မပြည့်သေးသူအများစုဟာရန်ကုန်မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေကဖြစ်ကြပါတယ်။ဖမ်းခံရတဲ့ကလေးငယ်တွေဟာအာဏာသိမ်းဆန့်ကျင်မှုတွေမှာဓာတ်ရိုက်ပါဝင်ပတ်သက်နေတာတွေလည်းရှိတယ်လို့တချို့ကကိုယ်တိုင်ပါဝင်တာမဟုတ်ပေမဲ့မိသားစုဝင်တဦးဦးပါဝင်ပတ်သက်တာကြောင့်ဖမ်းခံရသူတွေလည်းရှိပါတယ်။မိုးကုံးမြို့မှာတော့အာဏာသိမ်းမှုကိုစန့်ကျင်ဆန္ဒထုတ်ဖော်ပွဲတွေမှာပါဝင်နေဆိုပြီးဒေသခံတဦးကိုစစ်ကောင်စီတပ်တွေကလာရောက်ဖမ်းဆီးရမှာတိတ်ဆောင်နေတဲ့အတွက်အိမ်မှာကြံရစ်တဲ့အမျိုးသမီးနဲ့သမီးဖြစ်သူအသက်21နှစ်အရွယ်နဲ့အသက်4နှစ်အရွယ်ကလေးငယ်တွေကိုဖမ်းဆီးခေါ်ဆောင်သွားပြီးအခုချိန်ထိပြန်လွှတ်ပေးတာမရှိသေးပါဘူး။ဒါပြင်မြေချံမြို့မှာဆိုရင်လေရင်းနှင်းရဲတအုပ်ကိုလက်နက်ကင်တစုကဂျွန်လ18ရက်နေ့ကပြစ်ခတ်တပ်ဖြတ်သွားတဲ့ဖြစ်စဉ်နဲ့ဆက်နွယ်လို့လိုက်လံဖမ်းဆီးခံရသူတွေတဲ့အသက်16နှစ်မပြည့်သေးတဲ့ကလေးငယ်တအုပ်လည်းပါဝင်ပါတယ်။သူလွတ်လာဖို့ကြိုးစားနေပေမဲ့အခုချိန်ထိမလွတ်သေးဘူးလို့ဖမ်းခံရတဲ့ကလေးရဲ့မိခင်ကအခုလိုပြောပါတယ်
။ကိုတင်ကတော့အဖြစ်ဘက်ကဘာကြီးနေရှိရလဲ။ဒီကလေးကိုတဲ့ဟိုအာမခံနဲ့လာထုတ်လေ23နှစ်နေရ။အဲ့ဒါကျွန်တော်ဘာကြီးလဲတော့မသွားချင်ဘူးကြောက်တော့ရော။ကျွန်တော်ငိုလို့လို့ဆိုပြီးကြိုးသွားတယ်။ပါတဲ့ကြတော့သူကကျန်တဲ့လူတွေပဲလာခံခံလဲတော့တော့နိုင်ငံရေးကိုအဆွမ်းအောင်လုပ်ချမှုလုပ်တယ်ပေါ့နော်ဒီကလေးကိုသူပြန်လှုပ်မပေးဘူးနှဲနေုံကြိမ်းကြတယ်တော့အမရရမယ်မရဘူးတော့မတိကြဘူးသူကစောင့်ကြည့်လို့ပဲပြောလိုက်တာ
ရင်းနှီးရဲ့တိတ်ဆုံးတာနဲ့ပတ်သက်ပြီးလက်နက်တွေရှိတယ်ဆိုတဲ့သတင်းအရအဲ့ဒီကလေးရှိတဲ့အိမ်ကိုရှာဖွေချိန်မှာလက်နက်တွေမရှိဘဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပိုစတာတွေနဲ့အလံတချို့သာတွေ့ရှိခဲ့ပါတယ်။အဓိကတန်တရာရှိတဲ့ဦးလေးဖြစ်သူမမိတဲ့အတွက်ကလေးငယ်တွေကိုဖမ်းသွားပြီးသူ့ဦးလေးလာအဖမ်းခံမှလွတ်ပေးမယ်လို့တာဝန်ရှိသူတွေဘက်ကပြောခဲ့တယ်လို့မိခင်ဖြစ်သူကပြောပါတယ်။အခုလိုအသက်မပြည့်သေးတဲ့ကလေးငယ်တွေဖမ်းဆီးခံရတာတွေနဲ့ပတ်သက်ပြီးကလေးငယ်အရေးဆောင်ရွက်နေသူတဦးကအခုလိုမှတ်ချက်ပြုပါတယ
်။မိုးကုတ်ကဘောနော်ဒီကလေးလေးတယောက်ပေါ့သူ့ဖခင်ကတော့ဒီစိတ်ပိုက်နဲ့ကြောင့်မလို့ဟိုဖြစ်သွားတယ်။အခုကလေးကသူ့ကိုပြထားတယ်ဆိုတဲ့သတင်းတွေထွက်နေပါတော့နော်။အဲ့ဒီလိုမျိုးသတင်းတွေကြားတဲ့အချိန်မှာကျွန်တော်တို့ဒီကလေးငယ်ကပဲစောင့်ရှောက်ရေးကနေဒီကြည့်နေတဲ့ဒါတော်တော်ကိုတော်လုံးပို့ကောင်းပါတယ်။ဘာကြောင့်ဆိုတော့အသက်ဒီ9နှစ်ဆိုတဲ့အရွယ်ကလေးကချုံတောင်ထားရမယ်အရွယ်မဟုတ်ပါဘူးဘလို့ဒီရက်တစ်ချက်ချုံတောင်ထားလို့မရပါဘူးတခါကလည်းမရဘူးဘလို့ဒီမှမရပါဘူးတကယ်ကျကျွန်တော်တို့ဒီ2019မှာပြတန်းလိုက်တဲ့အသက်ကလေးငယ်ခွန်ကြီးဆရာဥပဒေမှာဆိုရင်အသက်18နှစ်အောက်ကိုတော့မှကျွန်တော်တို့ဥပဒေနဲ့ထိန်းချုပ်ထားလို့မရဘူးလက်ရှိမှာကျွန်တော်တို့ဒီကလေးငယ်များပြအထူးသဖြင့်ထိခိုက်လွယ်တဲ့ကလေးများဖြစ်တဲ့ကြောင့်မလို့ကိုယ်ကကြာဖန်းတဲ့ဥပဒေကိုကိုယ်ကိုယ်တကယ်လိုက်လာဖို့ကလေးမကိုကောက်ကောက်ရှောက်ဖို့တော့တော်မလဲတောင်းရှိတဲ့ဒီလိုပါနော်အများကြီးပြန်ပြီးတော့မှပြန်ဖြတ်ပြေးခြင်းနဲ့ပြန်ပြီးတော့မှအလေးထားခြင်းနဲ့လို့ပဲကျွန်တော်ပြောချင်ပါတယ်ဗျ
မြန်မာနိုင်ငံမှာကုလသမဂ္ဂရဲ့ကလေးတငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက်CRC ကိုလက်မှတ်ထိုးထားသလိုပြည်တွင်းမှာလည်းကလေးတငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်အခုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်ကြပဲလို့ဥပဒေကြမ်းကြင်သူတွေကယူဆပါတယ်နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံတော်မှာဖမ်းဆီးခံရသူ9000နေရာကျော်ရှိပြီးအဲ့ဒီထဲကမှနေရာ26ဦးဟာထောင်ဒဏ်ချမှတ်ခံထားရတယ်လို့ဖမ်းဝရန်ထုတ်ခံထားရတာကြောင့်ထွက်ပြေးတိမ်းရှောင်နေရသူ169ဦးရာ67ဦးရောက်ရှိပါတယ်။အာဏာသိမ်းနောက်ကိုစန့်ကျင်တဲ့အတွက်စစ်တပ်ကအကြမ်းဖက်ဖြိုခွင်းရမှာတေဆုံးသူရှိရာကျော်ရှိပြီးအဲ့ဒီထဲမှာအသက်မပ